ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့ရနမ်ဆန်မှာမိုးကြီးရာကြောင့်နေရာအတော်များများမှာမြေပြိုပြီးကာလအဆက်အသွယ်တချို့ပြတ်တောက်နေပါတယ်။လောလောဆယ်မှာပြောကြားပျက်စီးတာတချို့ကိုရှင်းလင်းနေပြီးအပြည့်အစည်စည်းငုံကောက်ယူနေပါတယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်အတွင်းမှာတော့ပြီးခဲ့တဲ့ရက်ကတောင်ကျချောင်းရဲကြာရာကြောင့်လူအသေးပျောက်ရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါ
ကြောင့်မြို့ရင်းနေရာတချို့နဲ့နမ်ဆန်မြို့နယ်ဆက်သွယ်ထားတဲ့ကားလမ်းတွေမြေပြိုပြီးသွားလာရေးအတွက်အခက်အခဲတွေတွေ့ကြုံနေရပါတယ်။လက်တလော့နမ်ဆန်မြို့မှာမြေပြိုတဲ့အခြေအနေကိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီနမ်ဆန်မြို့နယ်ဥက္ကဋ္ဌမန်ရဲကျော်သူကအခုလိုပြောပါတယ
်။ဖက်ချန်နေလည်းအများကြီးပြိုတယ်၊ဖဲ့အင်းကြီးတွေပါသွားတာရှိတယ်။အဲ့ဒီအချက်လက်တွေကျွန်တော်တို့လိုက်လံစူးစမ်းနေတယ်အပြေကျောက်စီးရှိမရှိပါလိမ့်။ဒီကားလမ်းတစ်ချောင်းမှာမရှိဘူးအပြေပြောက်မရှိဘူးဒီဖက်ချန်တို့ဒီသာအကြီးချန်ဒီမှာအဲ့မှာအပြေပြောက်တွေရှိနိုင်တယ
်ဒေတာရင်းဆက်သွယ်ရေးလမ်းတွေပိတ်ဆို့ကုန်တာကြောင့်ကုန်စည်နှုံးတွေလည်းတက်နေတယ်လို့ဆက်ပြောပါတယ
်နမ်ဆာနဲ့လာချူကားလမ်းတော့သွားလို့ရတယ်သူတို့ရှင်းပြလိုက်တယ်ဒီနေ့ဖက်ချိုရှင်းရှင်းမရှိတော့ကျွန်တော်မသိရသေးဘူးနမ်ဆာနဲ့မန်ဆန်ကတော့ဘလို့မှသွားလို့မရဘူးဒီလုံတော့လည်းမန်ပင်သွားတဲ့ကာလမှာအဲ့ဒီကာလအခုလုံကြိုကြတော့လက်ဖက်ချံအကုန်လုံးပါသွားတယ်ဒီကိုစင်းလုံးတွေလည်းတက်ပါတယ
်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစည်းအဖွဲ့ရုံးကဝန်ထမ်းတအူးကတော့နမ်ဆန်လာရှိုးလန်းနဲ့နမ်ဆန်မန်လီလန်းစတဲ့လမ်းတွေမှာမြေပြိုတာကိုအဓိကရှင်းလင်းနေပြီးကြေးရွာချင်းဆက်လမ်းတွေကိုမရှင်းလင်းနိုင်သေးကြောင်းနဲ့ဒီလိုရှင်းလင်းရမှာလဲမြေပြိုတာတွေဇက်တိုက်ဖြစ်နေတာကြောင့်ကားတွေကောင်းကောင်းမသွားလာနိုင်သေးကြောင်းပြောပါတယ်ချင်းပြည်နယ်ဟာခါမြို့မှာလည်းမြေပြိုတာကြောင့်နေအိမ်တချို့ပျက်စီးခဲ့သလိုဖလန်းမြို့အနီးမှာမြေပြိုတာကြောင့်လည်းကလေးဟာခါလမ်းဟာတွာလာရေးအခက်အခဲတွေတွေ့နေပါတယ်။မန္တလေးတိုင်းဒေသကြီးသပိတ်ချင်းမြို့နယ်အတွင်းမှာတော့တောင်ကြချောင်းရီကြောင့်လူ6ယောက်သေဆုံးခဲ့တယ်လို့ဒေသခံတအူးကပြောပါတယ
်။25ရက်နေ့က10နာရီလောက်မှာဒီချောင်းရီကြီးကျလာတာပေါ့။အဲကြောင့်အေးကြီးလာမှာတဲနေအိမ်နေပေါ့လေ။အဲအဲ့လာနေမျိုးပကုန်ပြီးတော့လူ6ဦးတက်ဆုံးရှုံးနေကလေးတွေများဒီနှစ်ယောက်ကပျောက်တယ်လို့ပြောတယ်ပျောက်ကြလဲတဲဖုံးလာတော့ကဖြစ်တတ်တယ်လေအဲချောင်းကြီးကြတဲ့ကအဲဒါရှာမတွေ့ဘူးလို့ပြောတယ်ဝေချင်းမျိုးနဲ့တောက်ဖြူကြီးရောအုပ်စုတောင်းလဲကြီးရောအဲအဲ့ဒီကြီးရောမှာဖြစ်ခဲ့တာပ
ါရင်ညာဦးကြီးရောမှာနေအိမ်တွေရေလွှမ်းမိုးခဲ့ပေမဲ့လူအသေးပြောင်းမရှိကြောင်းနဲ့ရှာတော့ကြီးရောတံတားကိုရေတိုက်စားခဲ့တာကြောင့်မန္တလေးပမောကားလမ်းမှာကားကြီးအသွာအလာတွေရပ်ဆိုင်နေကြောင်းဆက်ပြောပါတယ်အစိုးရသတင်းစာတွေမှာတော့တပိတ်ချင်းမျိုးနဲ့ကြောက်ဖြူကြီးရောအုပ်စုနဲ့တွင်းငယ်ကြီးရောအုပ်စုတွေမှာရေကြီးရေရှမ်းတာကြောင့်လူ၈ယောက်တေဆုံးပြီးအိမ်တော်စု58စုလူ232ဦးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရကြောင်းဖော်ပြပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းအစိုးရအဆုံးရေလွှမ်းမိုးခဲ့တဲ့ကောလင်းမျိုးနယ်အတွင်းမှာတော့အခုအခါမှာရေပြန်ကျနေပြီးရေလွှမ်းမိုးခဲ့တဲ့ရွာတွေမှာတောက်သုံးရေအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကောလင်းမျိုးကကိုအောင်မျိုးကပြောပါတယ
်။တောက်ရေသုံးရေပြဿနာဆက်တဲ့အတွက်ကျွန်တော်တို့မနေ့ကနေစတယ်ရေတွင်းတွေကိုရွာစဉ်ထိုးပြီးတော့မှကျွန်တော်တို့အကွက်လမ်းကြောင်း၄ဘွက်ခွဲထားတယ်။၄ဘွက်ခွဲပြီးတော့ဒီမြို့နယ်ကျန်းမာရေးဆိုင် site ကနေဟိုမြို့ပေါ်ရပ်ကွက်တွေကိုသွားတယ်။ခရိုင်ကအဖွဲ့တွေကကျတော့ဒီတွင်းတွေကိုဆုတ်ထုတ်ပြီးတော့သူတို့မှဆေးကပ်ပေးကြတယ်လို့လုပ်နေတယ်
ကောလင်းမြို့နယ်အတွင်းမှာရေလွှမ်းမိုးခဲ့တဲ့ရွာပေါင်း90လောက်ရှိပြီးရေတွင်းရေကန်ပြန်လည်မပြင်းစင်နိုင်တဲ့ကြေးရွာတွေကိုတော့ရေတံဘူးတွေပို့ဆောင်ပေးနေကြောင်းပြောပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ပရာဟိတအဖွဲ့အစည်းတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တွေကပါအကူအညီထောက်ပံ့ရေးတွေကိုဆောင်ရွက်နေပါတယ်။မြန်မာနိုင်ငံတဝန်းကစေနာရှင်တွေနဲ့နိုင်ငံတကာရောက်မြန်မာတွေကလည်းအလူငွေတွေထောက်ပံ့ကူညီပေးနေတယ်လို့ပြောပါတယ်။ဒီကနေ့မြန်မာစံတော်ချိန်17နာရီခွဲအချိန်ကတိမ်ထွာကျဲအရဘင်္ဂါပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာပုံမအားကောင်းလာနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားမြို့ရဲ့အနောက်တောင်ဘက်မိုင်40စစ်တကောင်းမြို့ရဲ့တောင်နဲ့အနောက်တောင်ဘက်မိုင်80ခန့်နဲ့မြန်မာနိုင်ငံမုံတော်မြို့ရဲ့အနောက်မြောက်ဘက်65မိုင်စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်130အကွာပင်လယ်ပြင်ကိုဗိုလ်ပြုတ်နေပြီးကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂါပင်လယ်အော်တို့မှာမိုးတုံလီအားကောင်းရာကနေအားအလွန်ကောင်းနေကြောင်းမိုးလေဝသနဲ့ဇလားဗေဒဌာနကသတင်းထုတ်ပြန်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်လျှက်တပြည့်ရေကြီးတာမြေပြိုတာတွေနဲ့ပင်လယ်ကမ်းရိုးတန်းသွားရေရင်တွေသတိထားဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်